င်္ဂလာပါခင်ဗျာအခုတစ်ပတ်အစီအစဉ်မှာမြန်မာနဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုဆိုင်ရာသတင်းသုံးသပ်ချက်ဆောင်မတွေတင်ပြမှာပါမတ်လ28ရက်ဂျပန်အခြေစိုက်ဒီပလိုမက်သတင်းစာမှာမြန်မာနိုင်ငံအနေနဲ့ဗိုင်းရပ်စ်ပိုးကူးစက်မှုအန္တရာယ်ကိုတားဆီးကျော်လွှတ်နိုင်မလားဆိုတဲ့သုံးသပ်ချက်ဆောင်မတွေဆောင်ဖော်ပြခဲ့ပါတယ်မြန်မာမှာမတ်လ23ရက်နေ့ကပထမဆုံးကိုရိုနာကူးစက်ခံရသူတဦးကိုတွေ့ရှိခဲ့လို့အနည်းအချက်ပြီးခေါင်းဆောင်တန်စတင်ခဲ့ပါတယ်ဆေးဘက်ပညာရှင်တွေနဲ့အရက်ဘက်အဖွဲ့အစည်းတွေကလည်းအဆိုးဆုံးအတွက်ပြင်ဆင်ထားဖို့အဆိုးရွားကိုတိုက်တွန်းခဲ့ကြပါတယ်မြန်မာမှာစီးပွားရေးတက်ဆာပြုလာတဲ့ဆိုပေမဲ့ကမ္ဘာကာယောဂါတစ်ခုကိုတွန်းလှန်နိုင်ဖို့မလွယ်ကူလာသေးပါဘူးဆေးဥချုံရေးအောက်မှာကာလကြာရှည်နေခဲ့ရတဲ့အတွက်လည်းဒေါ်ဆန်းစုကြည်အဆိုးရွားမှာခက်မီလူမှုဝန်ဆောင်မှုပေးဖို့အတော်ပဲရုန်းကန်နေရတာဖြစ်ပါတယ်အခုဒီကာယောဂါစတင်ခဲ့တာနဲ့မြန်မာမှာလူဦးရေ300ကျော်ကိုသာစတင်စစ်ဆေးနိုင်ခဲ့ပါတယ်တဲ့ဒါအပြင်ထိုင်းတရုတ်လာအိုနိုင်ငံတွေကိုတွားရောက်လုပ်ကင်နေကြတဲ့ထောင်နဲ့ချီတဲ့ရွှေပြောင်းတို့သမားတွေမှာယောဂကုသခံရသူတွေပါဝင်လာမဲ့ပြဿနာကလည်းရှိနေတာပါဒါအပြင်စီးပွားရေးလုပ်ငန်းတွေရပ်ဆိုင်သွားလို့ဆက်ယုံတွေပိတ်အလုပ်လက်မဲ့တွေဖြစ်ကုန်တဲ့ပြဿနာကလည်းကြီးမားလာပါတယ်ကျွမ်းမာရေးကိစ္စမှာလည်းဒေသတွင်းနိုင်ငံတွေထဲမှာမြန်မာကအောက်ခြေလောက်မှာရှိနေတာပါမြန်မာပြည်သူ၄ဦးမှာတဦးကအလွန်ဆင်းရဲတဲ့အခြေအနေမှာရှိနေပြီးလူတစ်ထောင်မှာဆရာဝန်တဦးသာရှိနေပါတယ်ကျမရဲ့မူဝါဒအရှိန်ဟုန်ကလည်းအလွန်ပဲနှိကွေးလာပြီးရခိုင်ပြည်နယ်ပြဿနာကြောင့်လည်းအနေဒီအစိုးရရဲ့လုပ်ငန်းစဉ်တွေရှေ့ကိုမရောက်နိုင်ဖြစ်နေပါတဲ့အခုကိုရိုနာဗိုင်းရပ်စ်ကူးစက်မှုပြဿနာမှာအစိုးရဟာယောဂကူးစက်မှုနှိကွေးဖို့ကြိုးပမ်းနေတာဖြစ်ပါတယ်တကြံပွဲတော်လိုလူစုလူဝေးတွေကိုပိတ်ပင်လိုက်ပြီးပြည်ရင်းကိုဝင်လာတဲ့သူတွေကိုလည်းသတင်းနှက်ပတ်စောင့်ကြည့်တာတွေနေဆက်တွေကိုပိတ်ကျောင်းတွေပိတ်လိုက်တာတွေလည်းဆောင်ရွက်ခဲ့ပါတယ်ဒါပေမဲ့လူစုကျမရဲ့ပညာရှင်တွေကတော့အစိုးရဟာလူမှုကိုသတိပေးနှိုးဆော်တာလုံလုံလောက်လောက်မရှိဘူးလို့ထင်မြင်ယူဆကြကြောင်းဆောင်းမကဆိုပါတယ်။ယောဂနဲ့ပတ်သက်ပြီးတစ်ဖက်မှာလူမှုစိုးရိမ်မှုကိုရော့ဘတ်တတ်တအောင်ဆောင်ရွက်တစ်ဖက်မှာထိရောက်တဲ့လူမှုပညာပေးလုပ်ငန်းတွေပေါ်ဆောင်ဖို့ကလည်းအနေဒီအစိုးရမှာအတွေ့အကြုံအားနည်းနေတယ်လို့ဆောင်းမကဖော်ပြပါတယ်။ဒီအတွင်းသတင်းထုတ်တွေလူမျိုးစုပြဿနာတွေနဲ့အတူကာကွယ်ရေးနေဆက်ရေးရာနဲ့ပြည်ထောင်ရေးဝန်ကြီးဌာနတွေကလည်းစစ်တပ်ရဲ့လက်ထက်မှာရှိနေတာကလည်းအလုံးမဲ့ခက်ခဲတဲ့ပြဿနာဖြစ်နေတာပါတဲ့ဒီအတွင်းဒေါ်ဆန်းစုကြည်ကလက်ရှိအခြေအနေနဲ့ပတ်သက်ပြီးတိုင်းပြည်ကိုရုပ်တံကနေပြီးတော့တဆင့်အပိစကပြောကြားခဲ့ပြီးတော့ကျွမ်းမာရေးဝန်ကြီးဌာနရဲ့လမ်းညွှန်ချက်တွေကိုလိုက်နာကြဖို့တိုက်တွန်းခဲ့ပါတယ်ကျွမ်းမာရေးပညာရှင်တွေကတော့လိုအပ်ချက်တွေအများအပြားရှိနေတဲ့အပေါ်စိုးရိမ်မခင်ဖြစ်နေကြတယ်လို့ဒီပလိုမက်ဆောင်းမကဖော်ပြပါတယ်မတ်လ30ရက် Channel News Asia သတင်းစာမှာလည်းထိုင်းနိုင်ငံကမြန်မာအလုပ်သမားတွေပြည်ရင်းကိုပြောင်းဝင်လာကြတဲ့ကိစ္စနဲ့ပတ်သက်တဲ့ဆောင်မတဲ့ပုတ်ဖော်ပြခဲ့ပါတယ်။နေဆက်ကနေပြီးတော့တဆင့်ပြောင်းဝင်လာကြသူတွေနဲ့အတူကူးစက်ရောကပါတဘာတဲ့ပါလာနိုင်ပွဲရှိတဲ့ကိစ္စအပေါ်မှာလည်းလူထုအတွင်းစိုးရိမ်မှုတွေပေါ်ပေါက်နေသလိုတစ်ဖက်ကလည်းစနစ်တကျကာကွယ်တားဆီးရေးတွေဆောင်ရွက်ဖို့ပြင်ဆင်နေတယ်လို့တာဝန်ရှိသူတွေကဆိုပါတယ်။မတ်လ23ရက်မတိုင်ခင်ပြန်လည်ဝင်ရောက်လာသူအနည်းဆုံး 3,200 လောက်ရှိပြီးအဲ့ဒီအစစ်ဆေးမခံခဲ့ရပဲပြောင်းဝင်လာတဲ့သူတွေကိုစုံစမ်းစစ်ဆေးမယ်လို့ကျွမ်းမာရေးနဲ့အာကစားဝန်ကြီးကပြောပါတယ်ထိုင်းနယ်စပ်ကနေပြောင်းဝင်လာသူတွေကိုနေအိမ်တွင်းမှာ14ရက်သေးသနေဖို့လဲအာဏာပိုင်တွေကပြောဆိုထားပါတယ်အခုခါဒေသအာဏာပိုင်တွေရဲတပ်ဖွဲ့နဲ့အရပ်ဘက်အဖွဲ့တွေပူးပေါင်းပြီးပြန်လည်ဝင်ရောက်လာသူတွေသေသနေထိုင်ရေးကူညီဆောင်ရွက်နေကြတယ်လို့လဲဆိုပါတယ်အခုဆိုရင်မြန်မာနိုင်ငံတွင်းမှာယောဂကုသခံရသူပေါင်း14ဦးရှိသွားပြီလို့ Channel News Asia သတင်းစာဆောင်းမကဖော်ပြပါတယ်ခင်ဗျာ